နိုင်ငံတွင်းအခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးအပေါ်ယုံကြည်မှုမရှိတော့တာပုတ်ကုန်သွင်းကုန်ပမာဏမညီမျှတာစစ်ကောင်စီကငွေကြေးရိုင်းနှုန်းထုတ်ဝေတဲ့နည်းလမ်းကိုပဲတုံ့ပြန်ဖြေရှင်းနေတာတွေကြောင့်တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းအနယ်ဒီအစိုးရလက်ထက်စီးပွားရေးအကြံပေးဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်နယ်ကဒီကနေ့ NUG အမျိုးသားညီညွတ်ရေးအစိုးရကကမကထပြုကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
I mean, it's instability, it's falling value is purely the result of the money print.
Thank you. Siwa ye piak kama di si anashin sinne cha songgan di si do sude kaunzi ne jimpa re NUG ye dene da sinne mwema nyema changwe ne patte lo ngwe che tambo uche gan lo achet de ma pi zon dore ne ta ne leshi siwa ye achet de yin sa niya re achet ne myo re go shang tan ne ga shin piya toara ba si kaunzi ga ro diya pa nyema changwe to cha bi ပြင်ပငွေလဲနှုန်းတွေမှာနိုင်ငံခြားငွေဈေးတက်သွားတာဟာတိုင်းပြည်အတွင်းဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြပါတယ်။အယောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးတရားမဝင်ရွှေအယောင်းဝယ်လုပ်ခဲ့တဲ့ပွဲစားတွေအပါအဝင်စုစုပေါင်း21ယောက်ကိုဖော်ထုတ်ဖမ်းဆီးစစ်ဆေးနေတဲ့အကြောင်းလဲမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဈေးနှုန်းမတည်မငြိမ်ဖြစ်အောင်နောက်ွယ်ကဆောင်ရွက်နေတဲ့တရားခဏ17ယောက်ဒီကမှာတရားခံ10ယောက်ထွက်ပြေးတိမ်းရှောင်နေတဲ့အကြောင်းနာမည်တွေနဲ့ကြေညာထားပါတယ်လူမှုကွန်ရက်တွေပေါ်မှာငွေလဲနှုန်းတွေကိုဆွဲတင်နေတဲ့သူတွေကိုအရေးယူသွားမယ်အကြောင်းလဲစစ်ကောင်စီဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းကပဲတတိပေးထားပါတယ်ခင်ဗျာ